အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ယုံရဲ့ထုတ်ပြန်ချက်အရအခုစစ်တမ်းကုန်ပစ္စည်းတွေပေါ်အကောက်ခွန်အတစ်10%ကိုစိုင်းငံ့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။စက်တင်ဘာလတရနေ့ကစတင်အခွန်စစ်ချက်ဖို့သမ္မတဒေါ်နယ်ထရန့်ကရပ်တန့်မှတ်ခဲ့တာကိုအခုလိုရှင်းဆိုင်လိုက်တာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ယုံရဲ့ထုတ် စားတဲ့စက်တွေတချို့ကလေးကစားစရာအယုတ်တွေဖက်နှက်တွေနဲ့ဝစ်ထယ်ရီပေါ်အခွန်စည်းကြမ်းမှုကိုဒီဇင်ဘာလ15ရက်နေ့ထိရှေ့ဆိုင်ထားတယ်လို့ဖော်ပြထားပါတယ်။ဒါအပြင်တရုတ်ကနေအမေရိကန်ကိုတင်ပို့ကုန်ရင်းဖြစ်တဲ့ဂျမားရီအမျိုးသားလုံခြုံရေးနဲ့အခြားအချက်လက်တွေပေါ်မှာမူတည်ပြီးတခြားကုန်စည်တွေအပေါ်အခွန်ကင်းလွတ်ခွင့်လုံးဝပေးထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တရုတ်တင်ပို့ကုန်အတော်များများအပေါ်အခွန်သစ်တွေစည်းကြပ်ဖို့ရှိပြီးဒီကုန်စည်တွေနဲ့ပတ်သက်တဲ့စင်းကိုမကြမီကြေညာဖို့ရှိတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကပြောပါတယ်။အခုလိုအခွန်စည်းကြပ်မှုဆိုင်းငံ့လိုက်တာကြောင့်ရပ်ပေါင်းများစွာကျဆင်းနေတဲ့ stock ဈေးနှုန်းတွေတိုးတက်ထိုးတက်ခဲ့ပြီးနယူးယောက် stock ဈေးကွက်တွေမှာ 1.5 ခိုင်လုံးဒါမှမဟုတ်ဒီထက်ပိုပြီးမြင့်တက်ခဲ့ပါတယ်ရှင်။